နှစ်ပေါင်း60ကျော်တက်တန်းရှိတဲ့အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID ကိုသမ္မတထရမ့်အစိုးရကသတင်း6ပတ်အတွင်းရှင်းလင်းနေတာပြီးဆုံးသွားပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုကသတင်းလာနေမှာပြောပါတယ်။ကျန်ရှိနေတဲ့အကူအညီတွေနဲ့ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်18ရာခိုင်နှုန်းကိုနိုင်ငံခြားရေးဌာနအောက်ကိုပြောင်းရွှေ့မယ်လို့လည်း X လူမှုစာမျက်နှာမှာဝန်ကြီးရူဘီယိုကကြေညာခဲ့တာပါ။ဒါဟာအမေရိကန်ရဲ့နိုင်ငံတကာအကူအညီတွေနဲ့ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်တွေကိုတမိုင်းဝင်ပြုပြင်ပြောင်းလဲခဲ့တာနဲ့ပတ်သက်ပြီးဝန်ကြီးရူဘီယိုရဲ့ရှင်းရှင်းပပကြေညာချက်တစ်ခုလည်းဖြစ်ပါတယ်။အမေရိကန်ရဲ့နိုင်ငံတကာအကူအညီပေးရေးအစီအစဉ်တွေကိုသမ္မတထရမ့်ခန့်အပ်ထားတဲ့ Elon Musk ဦးဆောင်တဲ့အစိုးရလုပ်ငန်းများပြန်ဆန်ထိရောက်ရေးဌာန Dodge ကပယ်ဖြတ်ခဲ့တာပါအပြောင်းလဲတွေလုပ်ဖို့လိုအပ်နေတဲ့ USAID မှာအခုလိုသမိုင်းဝင်ပြုပြင်ပြောင်းလဲမှုတွေအောင်မြင်အောင်နိုင်ပေါင်းများစွာလုပ်ကိုင်ခဲ့ကြတဲ့ဝန်ထမ်းအနေနဲ့ Dodge ကိုကျေးဇူးတင်ကြောင်းလဲဝန်ကြီးရိုဖြိုကရေးသားထားပါတယ်ဒေါ်လာဘီလီယံနဲ့ချီတဲ့နိုင်ငံတကာအကူအညီအစီအစဉ်တွေပြန်သုံးသပ်နိုင်အောင်လို့လုပ်ငန်းအားလုံးရပ်ဆိုင်ထားဖို့သမ္မတထရမ့်ကဇန်နဝါရီလ20ရက်နေ့မှာသမ္မတအမိန့်ထုတ်ပြန်ခဲ့တာပါ